Welcome to the Voice of America in Burmese.
Mingla menekhe ma tora shin nya shin. American Bureau of Washington DC myo ro VOA American tan ye 2022 khu ni July la 20 ye ni inga ni menekhe season 2 ko line to meter 2540 58 to ka ni dai yai thau lwin pi ni ba bi shin.တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ခိထိုက်ပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်မအင်ဂျင်နိုင်ပါကျွန်မအင်ဂျင်နိုင်ပါဒီကနေ့မနေ့သတင်းအစီအစဉ်ကိုဦးကျော်စန်သားနဲ့အတူတင်ဆက်မှာပါရှင်မြန်မာနိုင်ငံမှာဆက်အနာတိတ်မှုကိုနိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့ကုလသမဂ္ဂကိုယ်စားလှယ်နှစ်ဦးကထပ်မံတိုက်တွန်းလိုက်တဲ့သတင်းအပြင်မြန်မာအာဇာနည်နေ့အထိမ်းအမတ်အမေရိကန်နဲ့ဗြိတိန်တန်ယုံနေရဲ့ညင်ညာချက်မှာຫນွေဦးတော်လှန်ရေးတွင်တိတ်ဆုံးသွားသူတွေကိုဂုဏ်ပြုကြောင်းဖော်ပြထားတာတခါကိုဗစ်တားဆီးမှုတွေကိုဗြိတိန်နိုင်ငံမှာရုတ်သိမ်းလိုက်တာဟေတီဝန်ကြီးချုပ်ဟေတီယာယီဝန်ကြီးချုပ်နှုတ်ထွက်တော့မဲ့အကြောင်းစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါရှင်
။ကောက်ပါပြီရှင်။ထိတ်တဲရောက်သတင်းတွေကြီးညာပြီးမြန်မာနိုင်ငံရဲ့ COVID-19 ကပ်ဘေးရောဂါတုံ့ပြန်ကင်တွယ်ရေးအတွက်ကုလသမဂ္ဂဘက်ကဘာတွေလုပ်နေလဲဆိုတာကိုတင်ပြပေးပါမယ်။
From Myanmar, the UN country team tells us it is stepping up its response following an alarming spike in the reported number of COVID-19 cases in the country. Our colleagues are prioritizing
Oxygen ရရှိရေးနဲ့ COVID-19 ကာကွယ်ဆေးပို့ပြီးတော့ရဖို့ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Pahen Haka တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့အတူတစ်ဆက်ထဲမှာပဲချင်းပြည်နယ်မင်းတပ်မြို့ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထောက်ပံ့တွေဒီကနေ့စတင်ဖြန့်ဝေမယ့်အကြောင်း COVID-19 ကပ်ဘေးရောဂါကိုပြည်သူတွေအချင်းချင်းကူညီနေကြရတဲ့အခြေအနေစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းအင်ချင်းနိုင်တဲ့ဦးကျော်စက်သားတို့ပြောပြပေးပါမယ်ရှင်
။မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လှတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူခွင့်ရေးကာကွယ်သူတွေဟာပြစ်မှတ်ထားဖိနှိပ်ခံရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေကတနေ့လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Mary Lawလာရုမင်းကပူတွဲထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုစန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီနဲ့ဖန်ဝရထုတ်ခံရပြီးတဲ့နောက်မဖြစ်မနေပုံအောင်တင်းချောင်နေရတယ်လို့ဖော်ပြထားပါတယ်။နေအိမ်တွေဝင်ရောက်စီးနင်းခံရတာ၊ပိုင်ဆိုင်မှုတွေသိမ်းယူခံရတာ၊မိသားစုတွေပါချင်းချောက်နှောက်ယှက်ခံရတာတင်းချောင်နေသူတွေကပြောပြကြတယ်လို့ဆိုပါတယ်။ဒါအပြင်ထွက်ပြေးလို့မရလိုက်တဲ့သူတွေဟာလည်းမတရားဖမ်းဆီးခြင်းကိုခံခဲ့ရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုတရင်ယူခဲ့ကြတဲ့တရင်တောက်တွေဖမ်းဆီးခံခဲ့ရတယ်လို့အာဏာသိမ်းပြီးထိမ့်သိမ်းခံရသူတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေကိုလည်းဖမ်းဆီးခဲ့ကြောင်းကုလလူခွင့်ရေးအထူးကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။မြန်မာပြည်သူတွေဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်ပူပန်မှုဖော်ပြချက်တွေကိုလေးစားတန်ဖိုးထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့အတွက်အပူတပြေးလိုအပ်နေတာကတော့မြန်မာစစ်တပ်အပေါ်လက်တွေ့အရေးယူဆောင်ရွက်ချက်တွေပဲဖြစ်တယ်လို့ Tom Andrews ကပြောဆိုခဲ့ပါတယ်ရှင်။
ဗြိတိန်အစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေသလိုထိရောက်တဲ့လူရက်တွေလည်းလွတ်ဆောင်ဖို့လိုအပ်တယ်လို့ဗြိတိန်လေဘာပါတီအမတ်အာရှပစိဖိတ်ရေးရာတာဝန်ခံစတီဖန်ကန်နတ်ကပြောကြားလိုက်ပါတယ်။ဗြိတိန်ပါလီမန်နိုင်ငံရေးရာကော်မတီရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ထောက်ခံတင်ပြချက်တွေကိုတုံ့ပြန်ဆွေးနွေးရင်းပြောကြားသွားတာဖြစ်ပါတယ်။အခုအချိန်ဟာဗြိတိန်အစိုးရအနေနဲ့လက်တွေ့လွတ်ဆောင်ရမယ့်အချိန်ဖြစ်တဲ့မြန်မာနိုင်ငံအရသာအစိုးရကိုချက်ချင်းအသိအမှတ်ပြုရမယ်။စစ်တပ်အတွက်ကျူးစီးပွားဖြစ်စဉ်နိုင်ငံတွေကိုတံခတ်ပိတ်ဆို့ရမယ်လက်နက်ရောင်းချမှုကိုပိတ်ပင်ဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လူရဲဥလက်စုကပြောထားပါတယ်။မြန်မာအကြတဲ့ UK အစိုးရတုံ့ပြန်မှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်16ရက်နေ့ပါလီမန်နိုင်ငံရေးဆက်ဆံရေးကမတီရဲ့အစည်းအဝေးခန်းစာထဲမှာတော့ NUG ကိုမြန်မာနိုင်ငံရဲ့တည်ဝင်းဖြစ်လာမဲ့အစိုးရ Government in Waiting အဖြစ်ဆက်ဆံဖို့တိုင်းရင်းသားလူမျိုးစုပေါ် NLD NUG ရဲ့သဘောထားကိုလက်ခံဖို့ပြမှုကျူလွန်တာတွေကိုတရားမျှတမှုစစ်ဆေးဖို့ထောက်ခံတင်ပြထားတာဖြစ်ပါတယ်
ဇူလိုင်လ19ရက်နေ့မှာကြာရောက်ခဲ့တဲ့84နှစ်မြောက်မြမအာဇာနီနေ့အထိမ်းအမှတ်အနေနဲ့အမေရိကန်ရဲ့ဗြိတိန်တန်ယုံတွေကနေကြေညာချက်အသီးသီးထုတ်ပြန်ခဲ့ကြပါတယ်။မြမနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်6ဦးကိုဂုဏ်ပြုကြောင်းနဲ့အလားတူဆရာနာသိမ့်မှုကိုစန့်ကျင်တဲ့ຫນွေဦးတော်လှန်ရေးမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအားလုံးကိုအမှတ်ရဂုဏ်ပြုကြောင်းတန်ယုံနှစ်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ရန်ကုန်အမေရိကန်တန်ယုံရဲ့အာဇာနီနေ့အထိမ်းအမှတ်ကြေညာချက်မှာတော့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အာဇာနီပုဂ္ဂိုလ်တွေရဲ့အမွေအနှစ်တွေကနေခွန်အားတွေရရှိကြပါစေလို့ဖော်ပြထားပါတယ်။ဒါ့အပြင်အာဇာနီနေ့အထိမ်းအမှတ်အမေရိကန်တန်ယုံအနေနဲ့ရုံးပိတ်ကြောင်းလဲကြေညာထားပါတယ်။အလားတူဗြိတိန်တန်ယုံရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့လောက်ချံတက်ပြတ်ခံရတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနီ၈ဦးကိုဂါရဝအပြုကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဆရာနာသိမ့်မှုကိုစန့်ကျင်ကလွတ်လပ်မှုနဲ့ဒီမိုကရေစီကိုကာကွယ်ဖို့အတွက်ငြိမ်းချမ်းစွာဆန္ဒပြခုခံရင်းမြမနွေဦးတော်လန်ရေးမှကြာဆုံးသွားတဲ့သူရဲကောင်းအားလုံးကိုလည်းအမှတ်ရဂုဏ်ပြုကြောင်းရေးထားပါတယ်။ရန်ကုန်အာဇာနီဗိမ္မာန်မှာမနေ့ကကျင်းပတဲ့84နှစ်မြောက်အာဇာနီနေ့အခမ်းအနားကိုဒေါက်ဆန်းစုကြည်အပါအဝင်အာဇာနီကြီးတွေရဲ့မိသားစုဝင်တို့တက်ရောက်ခြင်းရှိခဲ့ပါဘူးရှင်
။အနာသိမှုကိုဆိုင်းရင်သူတွေကလည်းပဲ84နှစ်မြောက်အာဇာနီနေ့အထိမ်းအမှတ်မှာဆန္ဒပြဝဲတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကရင်မောင်းသမားတွေကဆိုရင်အာဇာနီလွတ်လပ်ရေးခေါင်းဆောင်တွေလွတ်ပြန်ခံရတဲ့နနက်7:30မိနစ်အချိန်မှာသူတို့ကားဟွန်းနေတီးပြီးအမှတ်တရဂုဏ်ပြုခဲ့ကြပါတယ်။မုံရွာမြို့မှာတော့မနေ့ကစစ်ကောင်စီဆန့်ကျင်တဲ့ခြေတက်ဆန္ဒပြပွဲပြုလုပ်ပြီးအာဇာနီမျိုးသေရောမရှိမတ်ကိုလည်းတက်ကိုလည်းဖြတ်ဆိုရက်ကြွေကြော်တန်တွေကိုဒါဇင်မောင်းများစွာရှိတဲ့ဆန္ဒပြသူတွေကအော်ဟစ်ခဲ့ကြတာကိုလူမှုမီဒီယာတွေမှာတွေ့မြင်ရပါတယ်။အလားတူသောမိထီလာမှာလည်းဆန္ဒပြသူတွေဟာဆန္ဒသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာသေဆုံးသွားတဲ့သူတွေအာဇာနီတွေအဖြစ်ဂုဏ်ပြုတဲ့နှဖူးစည်းစာတမ်းတွေကိုကန်ဆောင်ပြီးခြေတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ51 kHz 9805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်အင်္ဂါနေ့နေ့ကင်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလှိုင်းကြီးမြင့်တက်လာမှုနဲ့အတူလူသေအလောင်းတွေအဆမတန်များပြားလာနေတာကြောင့်နာရီးကူညီတဲ့စေနာဝန်ထမ်းတွေအတွက်မနိုင်ဝန်ထမ်းနေရတဲ့အဆင့်ရောက်နေပါတယ်စစ်ကောင်စီလက်အောက်နိုင်ငံတော်ဆေးရုံတွေမှာဒီမိုကရေစီရေးထောက်ခံတဲ့ကျန်းမာရေးလှုပ်သားဆရာဝန်တွေသူနာပြုတွေကင်းမဲ့နေပြီးတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာနေတဲ့အတွက်နေအိမ်တွေမှာတည်ဆုံနေတဲ့ကိုဗစ်လူနာအလောင်းတွေကိုနာရီးကူညီသူတွေဟာတအိမ်တက်ဆင်းကောက်ယူနေကြရပါတယ်။ရန်ကုန်မြို့ကနာရီးကူညီမှုအသင်းတွေဟာလက်မလဲနိုင်လောက်အောင်ဖြစ်နေပြီးအလောင်းတွေလာယူဖို့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကနေနက်နက်မိုးလင်းကလေးကဖုန်းခေါ်မှုတွေအဆက်မပြတ်ဘူးလို့နာရီးကူညီနေတဲ့စေနာဝန်ထမ်းတွေက AFP သတင်းဌာနကိုပြောပြခဲ့ကြပါတယ်။တခါတရံတအိမ်ထဲမှာရင်အလောင်းနှလောင်းလောက်ဖြစ်နေတယ်လို့သူတို့ကပြောပါရယ်ဖေဗူလာကဆရာနာတိမ့်မှုကိုစန့်ကျင်တဲ့အချိန်ကြာလာပြီးဖြစ်တဲ့ဒီဆန္ဒပြမှုတွေကြောင့်နိုင်ငံအနှံ့ဆေးရုံတွေမှာဆရာဝန်တွေရောလူနာတွေပါကင်းမဲ့နေကြပါရယ်စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမနေ့တနေ့ထဲမှာရင် COVID-19 ရောဂါကူးစက်သူ 9,000 ကျော်ရှိခဲ့ပါရယ်ဒါအပြင်24နာရီတွင်တေဆုံးသူဟာ281ဦးထိစံချိန်တင်ရောက်ရှိခဲ့ပြီးအခုထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်တေဆုံးသူစုစုပေါင်း 9,000 ကျော်ရှိနေပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောတေဆုံးမှုနှုန်းမှာအဆမတန်များပြားနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောလေ့လာသူတွေကပါခန့်မှန်းထားကြပါတယ်ရှင်။
ကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေကပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တမ်းမြကန်တကြက်တွေကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်တင်းလာနေမှာစတင်ရုပ်သိမ်းလိုက်ပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်က
If we don't open up now then we face a risk of even tougher conditions in the colder months when the virus has a natural
ပြင်ဗိုင်းရပ်စ်ကပိုအကောင့်လာပြီးကျွန်တော်တို့အနေနဲ့ပိုမိုခက်ခဲတဲ့အန္တရာယ်တွေ့လာနိုင်ပါတယ်။လူပေါင်းများစွာကာကွယ်ဆေးထုတ်ပြီးရနောက်မှာဒါဟာလုံးရမဲ့အချိန်ပါပဲ။ Kanta mure polo lo le se yon te adure te son puri ya sinye ma be sura kanta ne le ba ma mtubu lo ya me hago malo na ne ba si ba le me sura agu mpun yin bero pun me le sura gu kuku gu mi jabu be si ba le lo kuni yo jonsen pyo dora pye pa le dhubi me le September la gunga sa piyo kakwe se to bi jang atau ta pya nai yon ne me klap de luzu luwe re wengwen piu ma mho dobu Kakwezi Tobi Yang Tautari Pianima, nightclub de Luzulu, when we pum, boom debu, negative pita swing, and meado bulule, when you joke Johnson at Tapio Dovare. When you joke a gulu, Kanda Jadego, you think like be met. Coronavirus, Delta, Muga, they have Britain, Bawin, Uyobane, Asanang and Choma, Kuse Pianan Lanibi, Tokyo Olympic Wear would on change out Nevare, Vietnam, Neator, Myanmar, lockdown Chataya be Indonesia, Male, Nizin, Tisomuri, Minta Lanivare.
ဟေတီနိုင်ငံရဲ့ယာယီဝင်ကြီးချုပ်ကလုတ်ဂျိုးဆပ်ကနိုင်ငံရေးအရာတုကိုစိန်ခေါ်သူလဲဖြစ်နိုင်ငံတကာရဲ့ထောက်ခံမှုပိုမိုရရှိထားသူအတွက်အခွင့်အလမ်းရရှိစေဖို့သူ့အနေနဲ့ယာရုကနေနှုတ်ထွက်တော်မှာဖြစ်ကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကိုပြောကြားခဲ့တာပါသူ့နေရာမှာအသက်
82
တောင်ကျမ်းမှုတွေဟာညှိနှိုင်းအဖြစ်ရှာရေးအထုမှုကိုပြပြစေတယ်အရာသားတွေကိုအန္တရာယ်ကျအောင်စီပြီးဦးမဲ့အိမ်မဲ့ဖြစ်စေတယ်လို့ဒီပူတွဲသံရုံးတွေရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ဒါအပြင် COVID-19ကပေးတန့်တဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးနောက်COVID-19ကာကွယ်ဆေးထပ်ပြီးတော့ထိုးနှံနိုင်ရေးအတွက်ကုလသမဂ္ဂကလှုပ်ဆောင်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာCOVID-19ကူးစက်ဖြစ်ပွားမှုတွေကြောက်ခမန်းလိလိတိုးလာနေတယ်ဆိုတော့အစီရင်ခံချက်တွေကိုကုလသမဂ္ဂဘက်ကတုံ့ပြန်ကင်တွယ်ဆောင်ရွက်နေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒု
The UN country team is working to address the oxygen shortage by procuring oxygen concentrators and other equipment.
Oxygen လုံလောက်မှုကိုဖြည့်ဆည်းနိုင်ရန်အတွက် oxygen ထုတ်ဆက်သွင်းတဲ့တခြားဆက်ဆက်ပစ္စည်းတွေရရှိရေးအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကဆောင်ရွက်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့မိတ်ဖက်တွေကလည်း COVAX အစီအစဉ်ကနေတဆင့်အပါအဝင် COVID-19 ကာကွယ်ဆေးရေးထက်တိုးရရှိရေးကိုဆောင်ရွက်နေပါတယ်။
လက်တလောချီနေမှာတော့ COVID-19 ရောဂါလက္ခဏာခံစားရသူတွေပိုးတွေ့သူတွေတဲကအများပြားဟာဆေးရုံတက်ကုသကွင့်မရပါဘူး။ရန်ကုန်မြို့ကရှင်သန်ကွင့်လူမှုကူညီကယ်ဆယ်ရေးအသင်းကစေရနာဝန်ထမ်းကိုဆန်းဦးကလက်ရှိအခြေအနေမှာအောက်ဆီဂျင်ရဖို့အရေးကြီးတယ်လို့ရှင်းပြပါတယ်
။သူပုဂ္ဂလိကအစိုးရကိုလွှဲတယ်။အစိုးရကတော့လက်မခံတော့ကျွန်တော်တို့ကနောက်ဆုံးလူနာကိုအိမ်ပြန်ပို့ရတယ်။အိမ်ရောက်တော့လေလူနာကအောက်ဆီဂျင်ပေးနေရတယ်။တကယ်လို့အောက်ဆီဂျင်မရတဲ့ချိန်ကြရင်လူနာဆုံးသွားတယ်
။ COVID-19 တတိယလှိုင်းမှာကူးစက်မှုအတော်လေးများတဲ့စကိုင်းတိုင်းကလေးမြို့မှာလည်းအောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။အောက်ဆီဂျင်မရတဲ့အခြေအနေကကုသရေးပိုင်းမှာအခက်အခဲဆုံးဖြစ်တယ်လို့ကလေးမြို့ဝက်စလီဆေးရုံကဒေါက်တာထန်ဘီလွယ်က AFP ကိုပြောပါတယ်
။ ကျွန်တော်တို့ဆေးရုံမှာဆိုရင်အလုံး80လောက်အတုံးပါတယ်အဲ့ဒါလည်းသူတို့တိတ်ပြီးတော့မလုံတော့ပါဘူးသို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရောက်နေဆိုသူတို့ကိုမျှပြီးတော့ပေးရတယ်တိုင်းရင်းဆေးရုံကိုကြီးဆေးရုံကိုလည်းမျှပေးရတယ်နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြဿနာဖြစ်ပါတယ်
စစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီမံခန့်ခွဲနေတဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့တနည်းကိုကိုဗစ် -19 ဆန့်သက်ဆစ်ဆဲမှု1000ခွဲနီးပါးသာဆောင်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရဆိုရင်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ဓာတ်ခွဲနမူနာ14000နီးပါးဆစ်ဆဲခဲ့ပြီးကူးစက်သူက5189ဦးတွေ့တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ဆန့်သက်တွေ့ရှိမှုထက်အမှန်တကယ်ဖြစ်နေတာကပိုပြီးတော့များနေတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကသတင်းတောက်တွေကိုပြောပါတယ်
Even with limited testing and reporting, there were nearly 5,500 new cases and
200 အကြောင်းကြားမှုရောအကန့်အသတ်နဲ့တာရှိနေတဲ့အခြေအနေမှာကိုပဲဇူလိုင်လ18ရက်နေ့ကကူးစက်သူအသစ် 9,500 ရှိခဲ့ပြီးတော့233သေဆုံးခဲ့ပါတယ်။အမှန်တကယ်ရေအတွက်ဒီထက်အများကြီးပိုများမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လ18ရက်နေ့မှာပဲကိုဗစ်အတည်ပြုလူနာတွေ့ရှိမှုနှုန်းက 39.12 ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီမတိုင်ခင်သတင်းနှစ်ပတ်သုံးကအဒီဗျူလူနာတွေ့ရှိမှုနှုန်းက 22.34 ရာခိုင်နှုန်းသာရှိခဲ့တာပါ။ဒီအပြင်ကိုပဲဒေါ်လာမျိုးကွဲအပါအဝင်ဗီဇာပြောင်းကိုဗစ် -19 မျိုးကွဲများစွာကိုတွေ့နေရပါတယ်
။အိန္ဒိယကအခမဲ့ပေးတဲ့ကိုဗစ် -19 ကာကွယ်ဆေးကိုအများပြည်သူကြားထိုးနှံခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကကိုဗစ် -19 ကာကွယ်ဆေးရရှိရေးကြိုးပမ်းနေကြောင်းပြောဆိုထားပေမဲ့လောလောဆယ်မှာတော့မြန်မာနိုင်ငံအတွက်ကာကွယ်ဆေးမရှိသေးပါဘူး။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတိုးရဖို့ကြိုးပမ်းနေတယ်လို့ပြောပေမဲ့အချိန်ကာလအရေအတွက်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး
From Myanmar the UN country team tells us it is stepping up its response
မြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ကပ်ဘေးရောဂါဖြစ်ပွားသူအရေအတွက်ကြောက်မက်ဖွယ်တိုးလာတယ်ဆိုတဲ့အခြေအနေပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတုံ့ပြန်ဆောင်ရွက်မှုကိုတိုးမြင့်လှုပ်ဆောင်နေပါတယ်ကုလသမဂ္ဂအနေနဲ့ကာကွယ်ဆေးထိုးရေးကိုတို့မြင့်ဆောင်ရွက်ဖို့ဦးစားပေးပြင်ဆင်နေပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းမှာကိုဗစ် -19 ကာကွယ်ဆေးရောပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေရောပါဝင်ပါတယ်
။လက်တလောအခြေအနေမှာတော့နိုင်ငံတော်ဝန်မှာဝင်းနဲ့အားမမျှအောင်ကျုံ့တွေ့ရင်ဆိုင်နေရတဲ့ကိုဗစ် -19 ကပ်ဘေးရောဂါကိုပရဟိတအဖွဲ့အစည်းတွေပုဂ္ဂလိကတွေဝိုင်းဝန်းပြီးတအားသရွေ့စူးစမ်းနေကြပါတယ်။ရန်ကုန်မြို့ကရှင်တန်ကွင်းလူမှုကူညီကယ်ဆယ်ရေးအသင်းကအကူအညီပေးသူတဦးကိုဗစ် -19 ကြောင့်တေဆုံးခရပီးနောက်ထပ်နှစ်ဦးလဲကူးဆက်ခံရကြောင်းပြောလာသူကတော့အသင်းကိုဦးဆောင်တဲ့ဒေါ်တန်တန်ဆိုဖြစ်ပါတယ
်။မကြောက်မချွန်းရရဝန်လုပ်နေရတဲ့လူတွေဖြစ်တဲ့အတွက်ဘယ်အချိန်ငားလဲလဲဆိုတာကမပြောနိုင်ဘူး။ကိုကိုနိုင်ကကိုကိုကိုစိတ်တက်ခိုင်မအောင်နေတယ်၊ကြမ်းမအောင်နေတယ်။ဒါပေမဲ့လည်းယောဂါကဘယ်အချိန်ဝင်လာမယ်ဆိုတာပြောမယ်ဆိုဝင်တော့ဝင်တော့ပါပြီကိုတွေပြောရမယ်ဆိုလို့ရှိရင်
စီယနာတိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့ကြမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံထားရတဲ့အခြေအနေနောက်ဖန်ဝရံထုတ်ခံရတဲ့အခြေအနေအပြင်ကျန်းမာရေးလုပ်သားတွေရဲ့ CDM ဆရာနာသိမ့်မှုစန့်ကျင်ရေးအလုံမစင်းတဲ့လှုပ်ရှားမှုတွေစုပေါင်းပြီးနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကအပြည့်အဝမလဲပတ်နိုင်တော့တဲ့အခြေအနေဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့မိခင်ဖြစ်သူကိုပြုစုစောင့်ရှောက်ခဲ့သူကလေးမျိုးကတဦးကလည်းတဦးချင်းတယောက်ချင်းစီကကိုရိုနာဗိုင်းရပ်စ်အရေးသတိထားကာကွယ်စောင့်ရှောက်ကြဖို့တိုက်တွန်းထားပါတယ်ရှင်
။မိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုယ်တိုင်ကလှုပ်ဆောင်ကိုယ့်ရဲ့ကိုတဦးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုယ့်ရဲ့ဟို prevention ကိုလေမလှုပ်ဘူးဆိုရင်တော့အမတန်မှလူမျိုးတောင်းတောင်ဖြစ်သွားနိုင်တယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မနက်ခင်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့မြန်မာဆရာသတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ချင်းပြည်နယ်မင်းတပ်ကိုကုလသမဂ္ဂရဲ့အထောက်ပံ့တွေရောက်ရှိနေပြီးဒီကနေ့ဖြန့်ဝေမယ့်အကြောင်းကိုတင်ပြမှာပါ။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီး UNHCR ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မြို့မှာရောက်ရှိနေပါပြီ။COVID-19 ကာကွယ်ရေးအတွက်တကူရည်သုံးအကာအကွယ်ပစ္စည်းကိရိယာတွေအပါအဝင်ကုညီထောက်ပံ့ရေးပစ္စည်းတွေကိုအင်ကာနီမှာစတင်ဖြန့်ဝေမယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။မြို့ပေါ်မှာရှိနေသူတွေတင်မဟုတ်ဘဲမင်းတပ်မြို့ပြင်မှာစစ်ဘေးတင်းရှောင်နေရသူတွေလည်းအကူအညီပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုသားညုံဦးပြောပြပေးမှာပါရှင်။
စစ်တပ်နဲ့ချင်းပြည်ကာကွယ်အဖွဲ့တွေကြားတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခသည်တွေနေရာပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတပ်မြို့ကိုဇူလိုင်လ18ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလာရောက်ပြီးတော့အကူအညီတွေနှက်ဖြန်ကစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့မင်းတပ်မြို့ဒုက္ခသည်တွေကိုလက်ခံထားတဲ့မြို့မကက်သလစ်ဘုရားကျောင်းက Father Ushet ထံကအခုလိုပြောပါတယ်
ええ lol of the error through the name the law ဒီဘုဘမှာကျွန်တော်တို့လက်ခံထားတဲ့မိသားစုတွေကိုကူညီဖို့ကျွန်တော်တို့လည်းလည်းအစမ်းအနေနဲ့လာတဲ့သဘောဒီလိုပြောပြပါတယ
် COVID-19 ကာကွယ်ရေးအတွက်တကူရီသုံးအကောက်ွယ်ပစ္စည်းကရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနေမှာတာပိုလင်တွေချင်းအောင်တွေဖျားတွေစောင့်တွေမိဖို့ကြောင့်သုံးပစ္စည်းတွေနေအောင်ကြီးစွန့်ရင်သုံးမြည်ရင်တွေကိုမနေ့ကကစပြီးတော့ရတဲ့တင်းတစ်ပတ်လုံးကူညီထောက်ပံ့ဖြန့်ပြူးသွားမယ်ဆိုပြီးတော့ UNHCR ကထုတ်ပြန်ပါတယ်လူရည်9000နဲ့ညီမျှတဲ့အိမ်အောင်စု1000အတွက်အကူအညီပစ္စည်းတွေပေးနိုင်ဖို့မျှော်လင့်ကြောင်းလဲ UNHCR ရုံးရထုတ်ပြန်ကြမှာဖော်ပြပါရယ်။ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့တချိန်ထဲမှာပဲဒုက္ခသည်တွေရဲ့လူအချက်တွေနဲ့စိုးရိမ်မှုတွေကိုပုံမသိရှိဖို့ရရလူလူတွေအပြင်ဘာသာရေးအုပ်စုကကိုယ်စားလှယ်နဲ့တွဲဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါရယ်။မင်းတပ်မျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံချက်စီနေတင်းကလာရောက်ထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက် UNHCR ကပထမဆုံးအကြိမ်အခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါရယ်။အခုဒီမင်းတပ်မြို့မှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့ COVID စီးကမ်းတွေနဲ့အညီဖြန့်ဝေဖို့သဘောတူထားတယ်လို့ UNHCR ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့သူတွေကပြောပါရယ်မင်းတပ်မြို့ပေါ်မှာဒုက္ခသည်စခန်း10ခုဖွင့်လှစ်ထားခဲ့ပေမဲ့လူနည်းစုကသာလာရောက်ခိုလုံနေကြပါရယ်အများစုကတော့မင်းတပ်မြို့ပြင်မှာရှိတဲ့ကျေးရွာတွေမှာထွက်ပြေးတင်းရှောင်ခိုလုံနေကြတာပါအခုလိုကျေးရွာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေကလည်းအကူအညီတွေကိုမျှော်လင့်နေပါရယ်ဒါနဲ့ပတ်သက်လို့မင်းတပ်မြို့ဒုက္ခသည်စခန်းစီမံခန့်ခွဲမှု main committee တာဝန်ရှိသူတူကအခုလိုပြောပါရယ်
ကျွန်တော်တို့တည်ရတာကစကားစပက်ကကွန်ပျူတာသူတင်နေစကားစပက်ကကိုမပြူပေးဘူးပေါ့နော်ရွာကတိကိုလာဖို့ကိုကိုမပြူပေးဘူးလို့ပဲကျွန်တော်တို့တည
်ရပါတယ်။ UNHCR ဘက်ကတော့ကြေးရော်တွေမှာတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိပပမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုအထောက်ပံ့တွေပေးဖို့ကတိပြုတယ်လို့ပဲထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီစစ်ညီရေးဆန္ဒပြသူတွေကိုဧပြီလ24ရက်နေ့ကဖမ်းဆီးခဲ့လို့မြို့ကန်တွေကပြန်လွှတ်ပေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကြော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းတပ် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့ထိနှစ်ဖက်ပစ်ခတ်ရဲဆဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီသက်တမ်းပြည့်ချိန်မှာဇူလိုင်20ရက်နေ့ထိကိုပြည့်ရဖို့သက်တမ်းထပ်တိုးခဲ့ပါတယ်။မြုပ်ကန်ဤနေရာပြန်လာနိုင်ဖို့အပြည့်အဝသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးဆိုရင်လည်းအတွက်မြုပ်ကန်အနည်းစုပဲနေရာကိုပြန်လာခဲ့ကြပါရယ်မင်းတပ်မြို့မှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြုပ်ကန်တွေဟာနီးစပ်ရာတောတောင်ကြီးရော်တွေမှာခိုလုံနေရသလိုမင်းတပ်မြို့နဲ့နေမိနီးစပ်တဲ့မြို့တွေအထိပါစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပါရယ်ခင်ဗျာ
ရန်ကုန်ကလာတဲ့တရင်ကိုကိုသားညုံပြပြပေးခဲ့တာပါရှင်အခုတော့
COVID-19 အရေးပြည်သူတွေအချင်းချင်းရိုင်းပင်ပြီးဖြည့်ရှင်းဖို့ကြိုးစားနေကြတဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာကိုဗစ်လို့ယူဆရတဲ့လူနာတွေများပြားနေခြင်းလူမမာရှိတဲ့အိမ်တွေအတွက်ပရဟိတအကူအညီပေးသူတချို့ကအစာအသောက်ဆေးဝါးစတဲ့လိုအပ်တာတွေကိုကူညီဝယ်ယူပို့ပေးနေကြပါတယ်။ကိုဗစ်ကပ်ရောဂါဖြစ်နေခြင်းအကူအညီလိုအပ်ချက်တွေများပြားနေလို့ပြည်သူတွေကပဲအချင်းချင်းကူညီနေကြရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးမှာပ
ါအခုရက်ပိုင်းတွေအတွင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စာရင်းအရကိုဗစ်အသီးပြုလူနာ9000ထက်မနည်းရှိတယ်လို့သေဆုံးသူကလည်း200ကျော်ရှိနေပါတယ်ကိုဗစ်အသီးပြုလူနာစာရင်းမဝင်ပဲသေဆုံးနေသူတွေလည်းဆက်လက်များပြားနေပါတယ်ရန်ကုန်မြို့မှာပရဟိတအကူအညီပေးနေသူတွေရဲ့ပြောပြချက်အရရန်ကုန်တဝိုင်းမှာရှိတဲ့တုတ်တန်တွေမှာမိသကြိုနေရတဲ့အလောင်းတစ်နေ့ကို1000ကျော်လောက်ရှိတယ်လို့ပြောပါတယ်။ကိုဗစ်ရောဂါဖြစ်နေသူတွေရောကိုဗစ်ရောဂါလက္ခဏာပြပြီးတော့နေမကောင်းဖြစ်နေကြသူတွေပါအများစုကနေယူနေမှာသာကိုနီးကိုဟန်နဲ့ကုသနေကြရတဲ့အခြေအနေပါ။တမိသားစုလုံးကိုဗစ်ကူးစက်ခံရလို့အစာအသောက်နဲ့ဆေးဝါးလိုအပ်နေသူတွေအတွက်ရန်ကုန်မန္တလေးစတဲ့မြို့တွေမှာစေတနာရှင်တချို့ကကူညီဈေးဝယ်ပြီးအိမ်လိုက်ပို့ပေးနေကြတာလည်းရှိပါတယ်။အကူအညီလိုအပ်နေတဲ့အိမ်အနေနဲ့အိမ်ရှိမှအလံဝါထောင်ထားပြီးအမှန်အသားပြုထားမယ်ဆိုကူညီပေးနေသူတွေကနေအိမ်တွေစီဆေးဝါးနဲ့အစာအသောက်လိုအပ်တဲ့အကူအညီကိုပေးပို့ဆောင်ရွက်ကြတယ်လို့အရှင်းကြီးကျွန်များအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်တို့လည်းဒီနှစ်နိုင်ပိုင်းမဲ့ဒီလိုလိုက်လှုပ်ပြီးမလှုပ်ပေးလဲကိုပြည်သူချင်းချင်းကိုမကကွယ်ငတ်ပြီးတေယုံမဲရှိမှလေ။အိမ်ထဲမှာတချို့အိမ်ထဲမှာလည်းကျမတွေမကောင်းလို့တေဝါးနေရှိတာပဲ။အစာအသောက်စေဝါလူလူတည်နေတည်ပါတယ်သူတွေလည်းအများကြားနေရတယ်။ဒါမှမဟုတ်လေဟိုကို့အချင်းချင်းမှမကူညီအရှုံးဘာဒီအစားတောက်တဲ့ဟိုစေဝါသူအရှုံးပေးပြီးတည်ဝါသူလူဖြစ်နေလူတယောက်ရဲ့တန်ဖိုးပါလေ။အဲ့လိုဖြစ်နေလို့အကုန်လုံးတနိုင်တစ်ပိုင်းမဲ့ writer တွေရောအကုန်လုံး writer အချင်းချင်းတွေရောအကုန်လုံးတနိုင်တစ်ပိုင်းလိုက်ပြီးလုပ်နေရဘူးနော်။ကိုလည်းဟိုအတက်နိုင်ဆုံးတော့စေတောက်မဖြစ်မနေစေတောက်ပြီးထတော်နေရတာပဲ။ဒီလုတ်ပရိုက်တာလုတ်တဲ့လူတွေကဟိုဘယ်လိုပြောမလဲလုတ်ကိုလုတ်နေရတာလုတ်ကိုလုတ်နေမှာပဲအချိန်ပြီးမှလေဒါမှချင်းချင်းကာဝယ်ပြီးတာဖြစ်မှာပေါ့
အခုလိုကူညီနေကြသူတွေအပြင်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အိုးအကူအညီပေးနိုင်ဖို့ကြိုးစားနေကြသူတွေအလောင်းတွေကိုတကြိုနိုင်ဖို့ကူညီနေကြသူတွေမနာမနေအလုပ်လုပ်နေကြပါတယ်အခုလိုပရဟိတအကူအညီပေးနေကြပေမဲ့လည်းကျန်းမာရေးစောင့်ရှောက်မှုမရလို့အများအပြားသိဆုံးနေကြရပါတယ်စကိုင်းတိုင်းကလေးမျိုးကအခြေအနေကိုကလေးမျိုးကိုဗစ်တိုက်ဖျက်ရမှာပါဝင်ဆောင်ရွက်နေတဲ့စေတနာဝန်ထမ်းကိုမင်းနိုင်စိုးကပြောပါတယ
်ဒီမှာပြေဆုံးလို့မြင်တဲ့အကြောင်းရင်းကကုစရာနေရာမရှိရဘူးကမရှိရတဲ့အကြောင်းရင်းကနေရာမလောက်တာရယ်ပြည့်တဲ့ခါကျတော့ကုတာပြီးမကျမ်းမာယူဝန်ထမ်းမလုံလောက်တာရယ်အရင်းနဲ့ပေါ့နော်အဲ့လိုဖြစ်သွားသူအဲ့ကူအားနဲ့ကူစေးကူတောက်ထိုင်မနေကြတာဒီပိုင်းတော့တွေ့မှတော့တည်လုံးကတော့မကြသေးပါဘူးကိုပြတန်တရပေါ့နော်အဲ့လိုမျိုးနဲ့ပြည်ရလို့ထားမှာပေါ့တန်းနေရပေါ့အဲ့ဒီက20ဝန်းကျင်ပါပဲ
ကိုဗစ်ကရောဂါကာကွယ်ကုသထိန်းချုပ်တဲ့နေရာမှာတာဝန်ရှိသူတွေရမှာကနိုင်ငံသူနိုင်ငံသားအားလုံးအင်တိုက်အားတိုက်ကူညီပါလို့စစ်ကောင်စီကပြောကြားထားပါတယ်ဒီလိုပြောနေတဲ့တစ်ချိန်တည်းမှာပဲရန်ကုန်မြို့မြောက်ဒဂုံမြို့နယ်မှာပရဟိတအကူအညီပေးနေတဲ့ဆရာဝန်9ယောက်အပါအဝင်စေတနာဝန်ထမ်းတချို့ဇူလိုင်လ19ရက်နေ့ကဖမ်းဆီးခံရပါတယ်။ဆေးဝါးတွေနဲ့အောက်ဆီဂျင်အိုးတွေကိုလည်းစစ်ကောင်စီကသိမ်းဆည်းသွားခဲ့ပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားသလဲ၊ဘယ်မှာဖမ်းဆီးထားသလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ voabumese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabumese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဇူလိုင်လ20ရက်အင်္ဂါနေ့မနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တနင်္လာနေ့မှာကြာရောက်ခဲ့တဲ့မြန်မာအာဇာနည်နေ့အထိမ်းအမှတ်အကြောင်းဆွေးနွေးတင်ပြဖို့စီစဉ်ထားသလိုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်မှာတော့အစ္စလာမ်အစွန်ရောက် IS တို့ရန်ကနေလွတ်မြောက်လာတဲ့အမျိုးသမီးတွေဘယ်လိုရပ်တည်နေကြသလဲဆိုတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်ဒီနောက်မှာတော့
ကျွန်တော်တို့အရင်တော့တော့ရှစ်တင်ဝင်ပြိုင်မယ်လို့သတ်မှတ်ထားပေမဲ့အခုနှစ်တင်ကတော့တို့ဆိုတော့ပြင်ဆင်ချိန်မရလို့တို့နှုတ်ထွက်သွားပါတယ်အ
ဲမြန်မာပြည်အတွက်ရန်ပုံငွေရှာကြမြက်ပြည်တိန်ကဘလုံးပွဲတစ်ခုအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးမှာပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်IS အကြမ်းဖက်တွေနဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေကနေအသက်ရှင်လွတ်မြောက်ခဲ့သူအမျိုးသမီးတွေစုပြီးအီရတ်နိုင်ငံမြောက်ပိုင်းမှာစားတောက်ဆိုင်တစ်ခုဖွင့်လှစ်ထားပါတယ်။အမျိုးသမီးတွေရေရှည်ဘဝရည်တည်ရေးကိုလည်းအထောက်အကူဖြစ်စေတဲ့ဒီဆိုင်မှာအင်ဂျက်လက်ရအစားအသောက်တွေကိုမှာယူစားသုံးနိုင်တဲ့အကြောင်း VOA သတင်းထောက်ခါဝါအိုမာသတင်းပေးပို့ထားပါတယ်။မမသစင်အောင်ပြောပြပေးပါမယ်ရှင်
။အီရတ်အမျိုးသမီးတွေဖွင့်လှစ်ထားတဲ့ Taste of Mosul စားတောက်ဆိုင်ကမော်ဆူးမျိုးအလယ်မှာရှိပါတယ်စားတောက်ဆိုင်ပိုင်ရှင်အမျိုးသမီးတွေရဲ့အများစုရဲ့ခင်မုန်းနယ်တွေဟာ IS အကြမ်းဖက်တွေနဲ့ဖြစ်ပွားတဲ့စစ်ပွဲတွေအတွင်းမှာတည်ဆုံးခဲ့ကြတာကြောင့်အမျိုးသမီးတွေအိမ်ပြင်ထွက်အလုပ်လုပ်ခွင့်မရှိဘူးဆိုတော့အယိုးဆွဲနေတဲ့ရိုးရာအစင်လာတွေကိုတွေ့ဖြစ်ပြီးသူတို့ကမိသားစုကိုဥဆောင်သူတွေဖြစ်လာတာပါကျွန်တော်တို့အတွက်ဒီစားတောက်ဆိုင်ကဆွေမျိုးတွေတခြားလူတွေထက်ကိုထောက်ကူပေးပါတယ်ကျွန်တော်တို့ပင်ပန်းပေမဲ့လို့တခြားလူတွေစီကအကူအညီမလိုတော့ပါဘူးကျမတို့အတွက်ဖျားသခင်ပဲလိုပါတယ်။ကျမတို့ခေါင်းမော်နေနိုင်ဖို့အတွက်ဒီမှာအလုပ်ကိုကြိုးစားလုပ်ကြပါရစေ။ဒီစားတောက်ဆိုင်ကအမျိုးသမီးတွေအတွက်သူတို့ဘဝရည်ရည်ရက်တည်းစီးပွားရေးအဆင်ပြေယူနေမှာကသူတို့ဘဝမှာကြုံတွေ့ခဲ့ကြရတဲ့စိတ်ရဲ့အနှိမ့်ထားယူနေကနေလည်းလွတ်မြောက်ခွင့်ရစေပါရစေ။စားတောက်ဆိုင်မှာလုပ်ဖို့ဆိုတာကမလွယ်ပါဘူး။ဒါပေမဲ့ငွေရေးချေးရေးချက်တဲတာကပိုခက်ပါတယ်။အလုပ်ပင်ပန်းနေမယ်လေကျမတို့ပြောပါတယ်ဒီမှာအလုပ်လုပ်ရတာစိတ်ခံစားချက်တွေတက်တာရရပါတယ် Taste of Mosul စားတောက်ဆိုင်ကမှာယူတဲ့အစားအသောက်တွေကိုချက်ပြုတ်အိမ်အရောက်ပို့ဆောင်ပေးတာပါစိုင်းဝန်းနှန်းတွေကမနေ့စောစောထမှာယူတဲ့အစားအစာတွေကိုချက်ပြုတ်ပြီး Mosul မြို့နယ်ဆင်ကြီးဖုံးဒေသတွေကိုအစားအသောက်တွေပို့ဆောင်ပေးပါတယ
်ကျမကအစားအသောက်မှာယူတဲ့အမျိုးသမီးတွေစီပဲတည်တံ့ပို့ဆောင်ပေးပါတယ်အမျိုးသားတွေမှာရင်တော့သွားဖို့ပေးဖို့အမျိုးသားအလုပ်သမားတွေရှိပါတယ်။လာစားသိမကောင်းပေမဲ့နေမကောင်းတဲ့အမေကိုကူညီဖို့လိုလို့ကျမဒီအလုပ်ကိုလုပ်တာပါ။
အစားအသောက်မှာယူတဲ့သူတွေနေ့စဉ်တိုးလာတာကဒီစားအသောက်ဆိုင်ကိုတဖြည်းဖြည်းလူသိများလာတဲ့လက္ခဏာပါလို့ဆိုင်ရှင်အမ်အမတ်ကပြောပါတယ
်။အင်ချလက်ရာတွေကိုဆိုင်ရင်တွေထပ်ပို့လူကြိုက်များလာပါတယ်။အမျိုးသမီးတွေချက်တဲ့ဒီဟင်းတွေကအတန်ရှင်းတယ်လို့ဒီလိုလက်ရာတွေကြိုက်နေတဲ့သူတွေအတွက်ကျမတို့ချက်ပြုတ်ပေးတာပါ။
ဒီစားတောက်ဆိုင်ကအစားအသောက်တွေရောင်းချပေးတဲ့အပြင် IS အစွန်းရောက်တွေကိုနှိမ်နှင်းခဲ့ပြီးတဲ့နောက်မှာနှစ်ပေါင်းများစွာကြာဖျူဖျဲဖြစ်နေတဲ့အခြေအနေတွေကိုပုံမှန်အနေထားတစ်ခုပြန်ရောက်လာအောင်လဲအကူအညီပေးနေတာပဲဖြစ်ပါတယ်ရှင်
။မမသစင်အောင်ပါရှင်။သောရရှင်များရှင်ဇူလိုင်လ16ရက်နေ့တနင်္လာနေ့ကတော့84နှစ်မြောက်အာဇာနည်နေ့ခြားရောက်ပါတယ်။အာဇာနည်နေ့ကိုတော့အကျဉ်းယုံပြီးတော့ကျင့်ပခဲ့ပါတယ်။ကြာဆုံးခဲ့တဲ့သူတွေထဲကဘိုးကျော်အောင်ဆန်းရဲ့သမီးဖြစ်သူလက်ရှိဆရာနာသိမ့်ပြီးနောက်ထိမ့်သိမ့်ခံထားတဲ့ဒေါအောင်ဆန်းစုကြည်လည်းအာဇာနည်နေ့အခမ်းအနားကိုမတက်ရောက်နိုင်ခဲ့ပါဘူး။ရန်ကုန်မြို့အာဇာနည်ဘိမ့်မှန်မှာကျင့်ပတဲ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးနိုင်ငံခြားတန်တမန်တွေတက်ရောက်တာကိုလည်းမတွေ့ရပါဘူး။စစ်ကောင်စီဘက်ကလည်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဦးကိုကိုတက်ရောက်ဂါရဝပြုခဲ့ပါတယ်။NLD အစိုးရလက်ထက်တုန်းကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဂါရဝပြုခဲ့ပေမဲ့ဒီနေ့
ဒီမနေ့ကချက်ရောက်တဲ့အာဇာနီနေ့မှာတော့သူလဲတက်ရောက်တာမရှိပါဘူး။ဒါပေမဲ့လည်းအာဇာနီနေ့အခမ်းအနားကိုတော့စစ်တပ်ပိုင်းမြဝတီရုပ်သံမှာထုတ်လွှင့်ပြသခဲ့ပါတယ်။အခု2021ခုနှစ်ဇူလိုင်လ19ရက်နေ့တနင်္လာနေ့မှာချက်ရောက်တဲ့အာဇာနီနေ့မြမလွတ်လပ်ရေးအတွက်ဥဆောင်ချိုးပန်းခဲ့ကြသူတွေလှုပ်ချန်ခရတဲ့နေ့ဟာဆိုရင်84နှစ်တိုင်ခဲ့ပါပြီ။ဒီချင်းနေမှာအာဇာနီနေ့ရဲ့အနှစ်သာရနဲ့အာဇာနီနေ့ကရတဲ့ပေးတဲ့သင်ကန်းစာကိုမြန်မာနိုင်ငံမှာဘလောက်တွင်ကျယ်လာပါပြီလဲဘလောက်ဟိုချင့်သုံးလာပါပြီလဲဆိုတာကိုကျမတို့ VOE မြန်မာပိုင်းရဲ့ editor ဥကျော်စံသားကိုမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်။အန်ကယ်ဥကျော်စံသားဆိုရင်ကျမတို့ studio ခန်းထဲမှာရှိနေပါတယ်ကျမပေးမှာပါ။ဆိုတော့အန်ကယ်ဒီအာဇာနီနေ့ဟာအခုဒီနှစ်ပေါ့နော်ဒါမနေ့ရဆိုလို့ရှိရင်84နှစ်တိုင်ခဲ့ပါပြီရှင်။အဲ့တော့ဒီအာဇာနီတွေလှုပ်ကြံခရတဲ့အဖြစ်အပျက်ကနေရယူတဲ့သင်ကန်းစာဆိုရင်အန်ကယ်ပြပြပြပါအောင်ရှင
်။ဟုတ်ကဲ့သင်္ကန်းစာတိုင်ငယ်မှာပထမဆုံးပြောချင်တာဗမာပြည်မှာအာဇာနီနေ့ရဲ့အနှစ်သာရဟာ ceremonial occasion အခမ်းအနားလုပ်တဲ့ပွဲတစ်ခုသာဖြစ်နေပြီးတော့သင်္ကန်းစာရပ်ယူတဲ့ပုံတစ်ခုမှမတွေ့ရပါဘူး။သို့သော်လည်းအကြောင်းမှာကလေးတွေစင်တာအာဇာနီခေါင်းဆောင်ကြီးကိုလူစီလေးစားမယ်ဂါရဝပြုရမယ်ဒါမှန်ပါတယ်။သူတို့လိုပဲတိုင်းပြည်ကိုချစ်တဲ့စိတ်တိုင်းပြည်ရဲ့စွန့်စားလိုတဲ့စိတ်အများကျိုးဆောင်ရွက်လိုတဲ့စိတ်တွေမွေးရမယ်ဆိုရဟာပဲဒါသူတို့ပြောကြတာတွေ့ရပါတယ်။ကျောင်းစာအုပ်ဒီမှာလိုပဲရေးကြတယ်ဆိုတော့တကယ်တမ်းရိုက်သင်တဲ့သင်ခန်းစာကတော့ကျွန်တော်အမြင်ဟာဒါနိုင်ငံရေးကိုလက်နက်ကင်ပြီးဖြည့်ရှင်လို့မရဘူးတိုင်းပြည်ဘူးဆိုတော့အဓိကအားဖြင့်မြန်မာနိုင်ငံမှာလွတ်လပ်ရေးယူကနေမှာဗိုလ်ချုပ်အပါဝင်အစိုးရအဖွဲ့တစ်ခုလုံးခေါင်းဆောင်ကြီးတွေကိုလက်နက်ကင်ပြီးတော့စလိုက်တဲ့ခါကျတော့နိုင်ငံရေးဟာဇက်မျောကြီးဖြစ်လာခဲ့ပါတယ်ဒါအဓိကရိုက်သင်တဲ့သင်ခန်းစာဟာအဲ့ဒီနိုင်ငံရေးပြဿနာကိုပြည်ပခါကိုလက်နက်အင်အားနဲ့ဖြည့်ရှင်လို့မရဘူးဆိုတဲ့သင်ခန်းစာကိုကောင်းနေမှာဆွေးမြေ့အောင်ကြောက်မှလည်းစဉ်စဉ်နဲ့နိုင်ငံရေးကောင်းဆောင်ကြီးလည်းပြောသင့်တယ်လို့ထင်ပါတယ်ကျွန်တော်သတိအရုံတစ်ခုပြောရင်ဟိုဗိုလ်ချုပ်ကြီးနေဝင်ကအတည်ကျပ်ကြခံရတဲ့အချိန်မှာသူ့ကိုပြုစုစောင့်ရှောက်နေတဲ့စစ်ဗိုလ်လေးနှစ်ယောက်ကိုသူကပြောပါတယ်ဟာဗိုလ်ချုပ်အောင်ဆန်းလွတ်ကြခါတက်ထဲကထွက်လာလို့ကွာတက်ထဲမှာနေအသက်မခံဘူးလို့ပြောတယ်ဆိုတော့ဘလောက်ထိအဲ့ဒီအချိန်ထိအခုစစ်စကားနေအချိန်ထိသူကစစ်တပ်ကိုပဲအကူပြီးတော့စစ်တပ်ကသာလည်းအကောက်ွယ်ပေးနိုင်တယ်ဆိုပြီးတော့သူကယူဆသွားတဲ့သဘောတွေ့ရပါတယ်ဆိုတော့ပြည်သူတွေကလည်းပဲဒီလိုဖြစ်နေရင်တော့ဒါမြန်မာနိုင်ငံကဇက်မျောကြီးဖြစ်လာခဲ့တာလည်းပဲအဲ့ဒါကြောင့်လို့ပဲကျွန်တော်ဆိုချင်ပါတယ်ဆိုတော့ပြန်ပြောရင်တင်းတဲ့သင်ခန်းစာကတော့နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းပြီးအဖြေရှာရမယ်လက်တန်းနဲ့ဖြေရှာသင့်ဘူးဆိုတဲ့ချက်ပါပဲ
ဟုတ်ကဲ့အကဲအဲ့တော့ဒီအာဇာနီနေ့မှာဖြစ်ခဲ့တဲ့နိုင်ငံရေးမှာအကြီးတန်းအယုတ်ဆိုးမှုမျိုးကနေပြီးတော့အခုလက်ရှိအခြေအနေမှာရောမြန်မာနိုင်ငံမှာဘယ်လောက်ထိအောင်တွင်ကျယ်လာပါပြီလဲကျင့်သုံးနိုင်ပါပြီလဲရှင်
ဟုတ်ကဲ့အဲ့ဒါကတော့နောက်ဆုံးပေါ်လင်းထင်ရှားနေရတဲ့ဗတ်တင်ရဲ့မိခွန်ရဲ့အဖြေကတော့မကြသေးခင်ကဘယ်နှလလဲလာပိုင်းနဲ့ရှိသေးတယ်ပြည်သူတွေရွေးကောက်တင်မြောက်ထားတဲ့အစရောကိုလက်နဲ့အင်အားနဲ့ဖြုတ်ထားလိုက်တာပဲသူကတော့ဒီကောင်ပြည်ကလှုပ်ပါရဲဘာညာပြောပေးမဲ့လေခေါင်းဆောင်တွေကိုဖမ်းချုပ်ပြီးတော့ထောင်ထဲမှာထည့်ထားပြီးတော့အပြစ်ချပြီးတော့တရားစွဲဖို့လုပ်နေတာလက်နက်နဲ့ဖြစ်ရှင်တဲ့သဘောပါပဲဝန်မခံရင်သာနေရမယ်အတင်းတာကိုလည်းမပြောချင်တဲ့လူကပိတ်ကျင်လို့ရမယ်တကယ်တမ်းကတော့လူတိုင်းဟာဒီလိုပဲမြင်နေကြတာပါပဲဆိုတော့ဒီအစီအစဉ်ကအခုထင်ထင်မြန်မာနိုင်ငံမှာရှိနေသေးပါပဲလွတ်လပ်ရေးရပြီခဲ့တာလည်းပဲဘယ်တော့မှဆွေးနွေးဖြစ်ရှာဖို့ဆိုတာတဲ့ဒါအပြုတ်တရေးတစ်ဖက်ကိုတစ်ဖက်တိုက်မယ်ဆိုရင်လက်နက်အင်အကူရဲ့ဝါဒလက်နက်ကိုဒါအဓိကပြုတဲ့ဝါဒဟာဆက်လက်ပြီးတော့တရှိလာခဲ့တာပါပဲဆိုတော့စီဇာဆွေးနွေးဆိုတာခေါ်ဆိုခဲ့တာလည်းပဲကိုယ့်ဘက်ကနိုင်ငံရေးအမျက်ထုတ်တင်လို့ခေါ်တယ်ဟိုဘက်ကလည်းနိုင်ငံရေးအမျက်ထုတ်တင်လို့လာတယ်အဲ့ဒီပုံစံမျိုးနဲ့လုပ်ပြီးပြုပြတ်သွားခဲ့တာပါပဲဆိုတော့ကျွန်တော်ကအဲ့ဒီသင်္ကန်းစာအတိုင်းအခုထိသင်္ကန်းစာမယူနိုင်သေးဘူးဒီမိုကရေစီနဲ့လည်းအလှမ်းဝေးနေသေးတာဒါကြောင့်လို့ပဲပြောရမှထင်ပါတယ်ခင်ဗျာကျွန်တော်က
ဟုတ်ကဲ့အကဲတော့ဒီမြန်မာရဲ့အိန္ဒိယချင်းအိန္ဒိယမှာဆိုလို့ရှိရင်လေဒါခေါင်းဆောင်ကြီးမဟာတမဂန္ဒီလှုပ်ကြံခံခဲ့ရတာပဲသူတို့ရဲ့ဒီမိုကရေစီကတော့ဆက်လက်ပြီးတော့ရှင်သန်အားကောင်းနေတာပဲမဟုတ်ဘူးလားအကဲ
ဟုတ်ပါတယ်ဆိုလှုပ်ကြံတာနှစ်ခုกว่าတာကဗိုလ်ချုပ်အဆောင်ကလှုပ်ကြံတာနိုင်ငံရေးရေးချင်းနဲ့နိုင်ငံရေးအာဏာလုပ်ချင်းလှုပ်ကြံတာမဟာတမဂန္ဒီကိုလှုပ်ကြံတာဟိန္ဒူအမျိုးသားရေးအစွန်းရောက်ဝါဒီတယောက်ကလှုပ်ကြံတာသာဖြစ်တယ်သူကမွတ်စလင်တွေနဲ့သိပ်ပြီးတော့အလွန်သင်လွန်းနေဆိုတဲ့ယူဆနဲ့သူကသူတို့ဦးရေကအဲ့လိုစိတ်တမ်းနဲ့လွတ်ကျန်တာပါဒါတောင်မှပဲသူတို့စီမှာလည်းနောက်ပိုင်းမှာတော့အိန္ဒိယနဲ့ပါကစ္စတန်ဆိုပြီးနိုင်ငံကွဲသွားပါတယ်ဆိုတော့အခုလွတ်လပ်ရေးရပြီးတောင်အိန္ဒိယနိုင်ငံဟာဒါကိုသူတို့သင်္ကန်းစာယူတယ်ဒါကြောင့်လည်းစစ်တပ်အင်အားသူတို့ဘယ်တော့မှမဖြစ်ရှင်းခဲ့ဘူးနိုင်ငံရေးအကြက်တရအမျိုးစုံကြုံရတယ်အင်ဒရာဂန္ဒီလက်ထက်မှာလည်းအမျိုးစုံကြုံရတယ်စစ်တပ်ကအနာသိမ်းမှုဆိုတော့တစ်ခါမှမပေါ်ပေါက်ခဲ့ပါဘူးနောက်ပြီးတော့ဟိန္ဒူမွတ်စလင်စစ်မြေကြီးကိုလည်းသူတို့အမှန်တကယ်လုပ်ပါတယ်သူတို့တိုင်းပြည်အစိုးရတွေကသူတို့အစိုးရတက်လာတဲ့အချိန်မှာသမဏကိုမွတ်စလင်ကိုခန့်ထားတယ်အများကြီးပါပဲဆိုတော့ဒါကိုကြည့်မယ်ဆိုရင်သူတို့နိုင်ငံကဒီမဟာတမဂန္ဒီလှုပ်ကြံခံခဲ့ရတဲ့ဒီနိုင်ငံရေးလှုပ်ကြံမှုတွေကိုသူတို့က
လုံးဝသင်္ကန်းစာယူပြီးတော့အကောင့်ထဲပေါ်နေလို့ဒီမိုကရေစီဆက်လက်ပြီးစဉ်းစားနေတယ်လို့ပြောမယ်ဆိုရင်ရမယ်ထင်ပါတယ်။ဘာမှပြီးမှာတော့အဲ့လိုဖြစ်ခဲ့ပါဘူးမသိဘူး။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါရှင်။အကဲဦးကျော်စံသာအထူးပဲကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များရှင်မကြိုက်ခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်။
VOA America တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Bay.co နေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email list bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email list ကိုရေးပို့လိုက်ပါနော်။ email list ကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အင်ကားနေမနေ့ခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးစီစဉ်ကိုထုတ်လွှင့်ပေးပါမယ်။ရာသီပေါ်တည်တည်ဝလန်ဟင်းဒီဟင်းရွက်တွေအဝယ်မရှိတော့တာကြောင့်လေသမားတွေဈေးကွက်ရှာနေကြရပါတယ်။ရှမ်းပြည်နယ်ပင်လောင်းကစိုက်ပျိုးရေးသမားကိုအောင်ဆန်းကိုကျမဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်။
အော်ကျွန်တော်နာမည်ကိုအောင်ဆန်းပါခင်ဗျာ။ဆက်ပြီးတောက်ပိုင်းပြီးလောင်းမြို့နယ်စီချီမှနေပါတယ်ခင်ဗျာ။ဟုတ်ကဲ့။ဒီကြည့်ရအောင်ဆက်ကောင်းရအောင်မှနေပါတယ်။အခုဒီအကိုတို့ယူအားမှာစိုက်ပျိုးရေးကဘယ်လိုဖြစ်နေပါသလဲ။ဘယ်လိုကြုံတွေ့နေရပါသလဲ။အော်ကျွန်တော်တို့ဒေသမှာကဟိုစပါးဆိုင်တယ်နော်ခဲကြည့်ပြီးတွေစိုက်ကြပါတယ်။ကော်ဖီထုတ်ဖမ်းမို့လား။မြေတီပဲမြို့မြို့ပြောင်း ခင်မရှိဘူးဆိုပေမဲ့လည်းခုဒီရပိုင်း၃၅ရက်အတွင်းမှာတော့ကိုပီယောကတိုးလာတဲ့ positive လူနာတွေများစွာတွေ့လာရတယ်ခင်ဗျ။အဲ့ဒီမှာကျွန်တော်တို့စီးပွားရေးကုန်စည်တိုင်းဖြစ်တဲ့ဒီအောင်ပန်းမြို့တို့အောင်ပန်းမြို့လိုနေရာမျိုးတွေတော့ကျွန်တော်တို့ပီလောင်းမြို့လိုနေရာမျိုးတွေမှာ positive လူနာတွေညှပ်ချလာတဲ့အတွက်ကြောင့်မလို့ဟိုအသွားလာရင်နည်းလာတယ်တော့ဟိုတော့တောင်းချတာတွေဖြစ်လာတယ်နောက်ပြီးတော့ပွင့်ရုံတွေပိတ်သွားတယ်ထိုင်ခန်းတွေပိတ်သွားတယ်အဲ့လိုတော့လာရတဲ့နေသားတွေမှာခက်ခဲလာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေတာထွက်ကုန်တည်နိုင်နေရောက်ချတဲ့အချိန်မှာပဲဒါတော်တော်လေးအခက်ခဲဖြစ်နေတဲ့အနေအထားမျိုးဖြစ်သွားပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အခုလောလောဆယ်ဘလို့တည်နိုင်နေအခက်ခဲဖြစ်နေပါတယ်ရောင်းဖို့
အခုရောင်းဖို့ကကျွန်တော်တို့ပန်းကော်ဖီတွေနော်မုန်ကြီးထုတ်တွေပန်းမုန်လာတွေနောက်ပြီးတော့မှဟိုဒါခရက်ချင်ပြီးတွေအလူတွေစားတဲ့တိနာတွေကကြောက်ချတဲ့နေရာမှာတော်တော်လေးအခက်ခဲနဲ့ကြုံနေရပါတယ်ခင်ဗ
ျဒီပစ္စည်းတွေကဒါပွဲရုံပို့မှပဲရမှာလားတခြားဒေသတွေကိုဖြန့်လို့ရောမရဘူးလားရှင
်အမှန်တကယ်တော့ကျွန်တော်တို့ကအောက်ပါမျိုးရဲ့ကုန်စည်တိုင်းမှာပဲပွဲရုံတွေမှာပဲအဓိကရောက်ကြပါတယ်နောက်တစ်ခုကဒီလိုပွဲရုံမှာရောက်မှာမဟုတ်ဘဲနဲ့တခြားဒေသကိုဖြန့်ဖို့ဆိုရင်အခြေဆက်တွေမရှိပါဘူးခင်ဗျနောက်တစ်ခုကဒီနေရာမှာကိုဗစ်ကာလဖြစ်တဲ့အကြောင်းတစ်ချက်ရယ်နောက်နိုင်ငံကြီးအဲ့ချင်းဒီချင်းဒီတော့တစ်ချက်ရယ်ပေါ်လာရတဲ့အပိုင်းတွေမှာအဆင်မပြေမှုတွေများပြားပါတယ်ဒါကြောင့်မလို့အောက်ဘက်ကိုစီတိုင်းမှာပဲများသွားပြင်ကြောင်းကြပါတယ်ခင်ဗ
ျဆိုတော့ဒီတီးနှံနေရအခုဟိုရောင်းလည်းမရောင်းရဘူးပုံနေတဲ့သဘောလားဘယ်လိုဖြစ်နေပါသလဲ
အာခွာတော့ရောင်းလည်းမရောင်းရဘူးပုံနေတဲ့သဘောမျိုးဖြစ်နေတာပေါ့နော်အခုကကျွန်တော်တို့ခရက်ချင်ပြီးဆိုရင်ဝယ်လည်းမရှိပါဘူးခင်ဗျဝယ်လည်းမရှိတဲ့အခါကျတော့စကြူတောင်တူတွေကမခုပဲနဲ့အပြင်မှာထားမယ်ဆိုရင်လည်းပဲအချိန်တိုင်းနဲ့လုံပြီးတော့မှပုတ်သွားမယ်နေသားမျိုးတွေလည်းကျုံရပါမယ်နောက်ရောဂါပိုးတွေစာရောက်သွားတာမျိုးတွေလည်းကျုံရပါတယ်အာရောက်ဖို့ဝယ်လည်းမရှိတဲ့အချိန်မှာဒီသီနံတွေကိုကျွန်တော်တို့ကပုတ်တဲ့စီရီနော်ဒီ ကောက်ခွေစီးကြီးတို့ကဖြားရတဲ့နေသားမျိုးရှိတယ်ခင်ဗျသူစုရတဲ့နေသားမျိုးတွေရှိတယ်ရေပေးတာတို့နောက်အရွက်ခူတာတို့ပေါင်းတည်ပေါင်းနှုတ်တာတို့အဲ့ဒီအပိုင်းတွေမှာပေါ့ဆောင်ရတဲ့နေသားတွေရှိတဲ့အခါကျတော့စစ်ခွေထဲမှာကျွန်တော်တို့ကဝင်လက်မရှိတဲ့အခါကျတော့တော်သူတွေမှာတော်တော်လေးဒုက္ခရောက်တဲ့နေသားမျိုးဖြစ်သွားတာပေါ့နော်ဒီဩစာစီးတွေအရင်ဆက်သွားတယ်ခင်ဗျာသူကြီးသုံးစီးတွေအရင်ကြည့်ပြတော့ပါတယ်ခင်ဗျာကျွန်တော်တို့ဆက်ကုန်နေကြတော့ချိပေါ်လုံးပါတယ်ခင်ဗျာဟုတ်ကဲ့အဲ့လိုအချိန်ဒီနဲ့ကြုံနေရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခင်းညင်ဒီတပိတ်တာဆိုလို့ရှိရင်အကိုတို့အခုလောလောဆယ်ဘယ်ဈေးပေါက်ပါတယ်လဲရှင်ဒီအချိန်နေမဖြစ်ခင်ကပေါ့လေ
ဒီအချိန်နေမဖြစ်ခင်က160600 1000ပေါဝင်ကြည့်ဒီဒီပေါက်တယ်ပေါ့နော်ခန့်ကျင်ဒီမှာကအမျိုးသား၃မျိုး၄မျိုးရှိပါတယ်1400ရောက်ရတဲ့အမျိုးဟာ၃မျိုးရှိတယ်1600တစ်မျိုးရှိတယ်နောက်1800နဲ့1000က၄မျိုးရှိပါတယ်ခင်ဗျအ
ဲ့တော့ဒီပင်လောင်းကတော့ဒီဟင်းဒီဟင်းရွက်အတော်လေးစိုက်တာတိပါတယ်အကိုတို့ဒီရွာအနေနဲ့ကရောဘယ်လောက်လောက်ထွက်ပါတယ်လဲရှင
်အခုလက်ရှိကျွန်တော်တို့ရွာမှာခမန်းချီခန့်ကျင်ဒီစိုက်ရက900ကျော်လောက်ရှိပါတယ်ခင်ဗျခဲကြည့်ဒီစိုက်ကနေရာထဲမှာကျွန်တော်တို့ခဲကြည့်ဒီပိတ်တာချင်းငါးသိန်းနဲ့ထွက်တော့ငါးသိန်းနဲ့ထွက်အထက်မှာထွက်နိုင်ပါတယ်ဒါကျွန်တော်တို့တိကျွက်မရှိပါဘူးခင်ဗ
ျဒီအာနာမသိငင်ကပေါ့နော်အရင်ကလည်းကိုဗစ်ဖြစ်ပါတယ်အဲ့ဒီကိုဗစ်ကာလတုန်းကလည်းဟိုဈေးတွားရည်လာရည်တွေအတော်လေးခက်ခဲပြီးတော့တီးနံနေဟိုဆုံးရှုံးကြရသေးတယ်ပေါ့နော်ဆိုတော့အဲ့ဒီကာလတုန်းကအ
ချိန်ဟုတ်ပါတယ်ဟုတ်ပါတယ်
အချိန်နေမျိုးပြန်ဖြစ်တာလားပို့ပြီးတော့များဆိုးပါသလားအခုအချိန်နေနဲ့အဲ့ဒီကာလအချိန်နေရှင်းပါ
ပို့ဆိုးပါတယ်ခင်ဗျပို့ဆိုးသွားပါတယ်ခင်ဗျသွားလာရင်ခက်ခဲတာလဲပို့ဆိုးသွားတယ်လို့ဒီဆက်ပြူသားရတဲ့နေသားပေါ်မှာလဲပို့ဆိုးသွားလာပါတယ်ဘာကြောင့်လဲဆိုတော့ဆက်ပြူသုံးစီးတွေစစ်တလာစစ်တရာရဲ့နောက်ဆက်ပြူသုံးမျိုးသားတမျိုးသားတွေစစ်တရွာရရဲ့နောက်တေယူပို့ဆောင်ခါတွေစစ်တတော်ရရဲ့နော်ဒီကျွန်တော်တို့လောက်သာစစ်တဲ့တော့ရာရီအသာပေါ့နော်အကုန်လုံးကအဓိကကျွန်တော်တောင်တူတွေပဲတောင်တူတွေနဲ့အသက်ကောင်းကုန်ပြည်သူတွေပဲခါရတဲ့နေသားမျိုးဖြစ်လာတာပေါ့ကျွန်တော်တို့ကော်ဖီပရမလိုင်းတော့ဟာဆိုလို့ရှိရင်ကော်ဖီထုတ်တွေကိုပေါ့အဆင်ပြေတဲ့ပုံကူတွေကအလူရှင်တွေကဝယ်ပြီးတော့မှဟိုလိုအပ်တဲ့နေရာဒေသတွေမှာနိုင်ပြီးတော့မှဟိုလူပိတာမျိုးလုတ်ပြတာပါလေ။နောက်ကျွန်တော်တို့စီမှာအဲ့လိုပေါက်ဆေးလေးနဲ့ပေါက်ဆေးတဲ့ချော်တဲ့ဆေးလေးနဲ့ဝယ်ပြီးတော့မှလွားတဲ့ဒေသတွေမှာသူတို့နိုင်ပြီးတော့လူတန်းတာမျိုးတွေလုတ်ပြတာပါလေခင်ဗျာ။ဒီနေ့တော့အဲ့လိုအလူရှင်တွေလည်းမရှိပါဘူးခင်ဗျာ။ဒီနေ့ကအဲ့လိုဝယ်လူပြတဲ့ပုံကူတွေလည်းမရှိပါဘူး။အဲ့တော့ကော်ဖီထုတ်တွေဖတ်မူလာတွေမှစခန်းကြီးကြီးအဆုံးပေါ့နော်။အဲ့ဒီမှာအကုန်လုံးကခက်နဲ့ချက်တန်းနေရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်။
အဲ့တော့ဒီခင်းညင်တဧကဆိုလို့ရှိရင်အကိုတို့အရင်ဒီဘလောက်လောက်ထည့်ရပါလဲ
ခင်းညင်တဧကဆိုရင်25သိန်းနဲ့သိန်း30ပတ်ဝန်းကျင်မှာရင်းနှီးရတယ်ပေါ့နော်အာကျွန်တော်တို့25သိန်းနဲ့သိန်း30ပတ်ဝန်းကျင်မှာရင်းနှီးရတယ်ဆိုပေမဲ့လက်ရှိမှာကျွန်တော်တို့ကခင်းညင်တဧကမှာ25သိန်းပြန်ရဖို့ဆိုတော့မလွယ်တော့တဲ့အခြေအနေမှာရှိပါတယ်ခင်ဗျအ
ခုဒီစိုက်ပျိုးသီးနှံနေမရောက်ရဘူးဆိုတော့ဒီမရောက်ရတဲ့သူတွေအခက်ခဲများရှိပါသလားဘလို့အခက်ခဲတွေရှိနေပါလဲ
မရောက်ရတဲ့လူတွေအတွက်ကကျွန်တော်တို့စိုက်ပျိုးရေးဆေးတွေကကျွေးယူပြီးတော့မှစိုက်ပျိုးစားတဲ့လုပ်ကိုင်ကြတဲ့လူတွေရှိပါတယ်နောက်တမီဟောစာတွေကိုအကျွေးယူစနစ်နဲ့လုပ်ပြီးတော့မှစိုက်ပျိုးလုပ်ကိုင်ကြတဲ့ပုဂ္ဂိုလ်တွေရှိပါတယ်နောက်တစ်ခုကဒီချင်းဝေယူပြီးတော့မှရင်းနှီးစိုက်ပျိုးကြတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ခင်ဗျာအခုလိုမျိုးဒီကိနာကုန်စည်နှုံးတွေစသင်းပြီးတော့မှဝယ်လက်မရှိတော့တဲ့အခြေအနေမျိုးမှာဆိုလို့ရှိရင်တော့အဘယ်ဖြစ်ပြောဒီအချွေးတည်နေတဲ့အပြုတောင်သူတွေရဲ့ခက်ခဲကအချွေးတည်တဲ့ခက်ခဲကအကြီးမားဆုံးလို့ပြောလို့ရပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာပြည်သူတွေကိုကူညီနိုင်ဖို့ဘောလုံးကံပီးရန်ပုံငွေရှာပွဲတစ်ခုကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာဇူလိုင်လ24ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်မ
မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုံအသင်းတွေပါတဲ့ Burma Revolution Football Cup ဘောလုံးပွဲကိုလန်ဒန်မြို့အနောက်မြောက်ဖက် Cricket Wood အရက်ကကျောင်းတကျောင်းမှာကျင်းပမှာပါ။တိုင်းရင်းသားအစားအသောက်တင်တဲ့လက်မှုပစ္စည်းတွေပါရောင်းချမဲ့ရန်ပုံငွေရှာဘောလုံးပွဲနဲ့ဇီယောင်ပွဲအကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဖရိုင်နိုင်ငံရောက်တိုင်းရင်းသားလူမျိုးပေါင်းစုံပါတဲ့ရန်ပုံငွေရှာဘောလုံးပွဲတစ်ခုကိုလန်ဒန်မြို့မှာဇူလိုင်လ24ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတဲ့မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့ကျင်းပတဲ့ Burma Revolution Football Cup ဖလားအတွက်တိုင်းရင်းသားလူမျိုးစုံဘောလုံးအသင်းတွေဝင်ပြိုင်ကြမှာဖြစ်ပါတယ်။ဒီဘောလုံးပွဲမှာမိုဟင်ကရှမ်းထောက်ဆွဲခေါ်ဘုတ်ဘဲသားမုတ်ရွှေရင်အေးစတဲ့မုံမျိုးစုံကိုလည်းရန်ပုံငွေရှာရောက်ချကြမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိအောင်ကြိုးစားနေကြသူတွေအတွက်ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်ဓာတ်ခွန်အားမြင့်တင်ပေးဖို့ရည်ရွယ်ချက်နဲ့ဒီဘောလုံးပွဲကိုလှုပ်တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ Burma Revolution Football Cup မှာဝင်ပြိုင်ကြမဲ့ဘောလုံးအသင်း6သင်းရှိတယ်လို့ပွဲစီစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒာကပြောပြပါတယ်
။ကျွန်တော်တို့အရင်တော့8သင်းဝင်ပြိုင်မယ်လို့သတ်မှတ်ထားပေမဲ့အခု9သင်းကတော့သူတို့ပြင်ဆင်ချိန်မရလို့သူတို့နှုတ်ထွက်သွားပါတယ်။ဒီအခုလက်ရှိပါမယ့်6တင်းတွေကတော့ဟိုကရားပြည်နယ်ချင်းပြည်နယ်တင်းပြီးတော့ခရင်ပြည်နယ်ပြီးတော့မှဒီမြန်မာမွတ်စလင်များအဖွဲ့ပြီးတော့မှဒီအခုလက်နက်မှရှိတဲ့ရက်ကွက်လိုက်ပေါ့လေမွန်ဆိုလို့ရှိရင်လည်းမွန်ပြည်နယ်တင်းပေါ့အဲ့လိုမျိုး6တင်းအခုရထားပါတယ်ခင်ဗျာ
ဗြိတိန်ရောက်မြန်မာတွေအရင်တည်းကအပြော်တန်းဖွဲ့ထားကြတဲ့ဘောလုံးအသင်းတွေအပြင်ရမငွေရရှိရတဲ့အတွက်ဝန်ခံဖို့အတွေ့အကြုံမရှိကြပေမဲ့အခုမှလေ့ကျင့်ရှင်ပြိုင်နေကြတဲ့အသင်းတွေလည်းပါပါတယ်
ကျွန်တော်တို့ဒီအင်္ဂလန်ကဟိုမြန်မာတော်တော်များများလေဒီအင်္ဂလန်ရောက်လာပြီဆိုကြတဲ့အချိန်ဘောလုံးတတင်းမဟုတ်တတင်းကိုအားပေးကြတယ်လေဟိုပြီးတော့ဒီမှာလေဒီအားရင်အားတလို့အချိန်ရရရတလို့ဒီအပတ်စဉ်ကျွန်တော်တို့ဒီမှာကိုဖန်နဲ့ကိုကိုအဖွဲ့နဲ့ကိုဟိုရက်ွက်လိုက်ပေါ့နော်သူတို့ကန်ကြပါလေခင်ဗျဥပမာဟန်ဝဲဆိုလို့ရှိရင်လေဟန်ဝဲဘောလုံးတင်ဆိုလို့ရှိရင်ဒီမှာတော်တော်လေးသူကလူနဲ့သူနာမည်လေးတော်တော်ရှိရှိတယ်ဒီခရစ်ကဝူဆိုလို့ရှိရင်လေသူတို့အတင်းဖွဲ့လေးရှိတယ်ဒါအပတ်စဉ်ကျွန်တော်တို့လေ့ကျင့်ပြီးမှကန်နေလေအတင်းဖွဲ့လေးတွေရှိပါလေခင်ဗျအဲ့ဒီကနေပြီးတော့ကျွန်တော်တို့ဘောလုံးပွဲကျင်းပပြင်မယ်ဒါပေမဲ့ပြဒူပြန်ကြမယ်ဆိုပြီးကျွန်တော်တို့အရင်ဆုံးဒီတလားလောက်ကိုကျွန်တော်တို့တင်းမြင့်ကြည့်တဲ့အချိန်မှာဟိုတော်တော်များများလာပြီးတော့မှသူတို့ဟိုကိုယ့်ရဲ့ရက်ွက်အလိုက်ပြီးတော့ကိုယ့်ရဲ့လူမျိုးလိုက်ပေါ့နော်ဥပမာကိချင်းကရင်ကရားပေါ့လေတိုင်းရင်းသားလူမျိုးလိုက်တဖြည်းဖြည်းသူတို့အတင်းလေးတွေဖွဲ့လာကြတယ်အရင်တော့ဆိုရင်ကရားအတင်းဆိုမရှိဘူးဒါပေမဲ့အခုကရားအတင်းဆိုပြီးပေါ်လာတယ်ဥမာကရင်တီးတန့်ရလို့မရှိဘူးအရင်တော့အခုဆိုလို့ရှိရင်ကရင်တီးတန့်အနေနဲ့ဟိုတည်င်းထွက်လာတယ်ဆိုတော့ဒါကျွန်တော်တို့ကကောင်းတဲ့ချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ
်မြန်မာပြည်သူတွေရဲ့ຫນွေဥတော်လှန်ရေးမှာဗြိတိန်ရောက်မြန်မာတွေကလည်းတစ်ဖက်တစ်လမ်းကနေပါဝင်နေဆိုတာပြသတဲ့အနေနဲ့ Burma Revolution Football Cup ကိုကျင်းပတာဖြစ်ပါတယ
်ဒီဘောလုံးပွဲစီစဉ်ရတဲ့အကြောင်းရင်းအရတော့ဒီပထမဦးစွာဒီမြန်မာຫນွေဥတော်လှန်ရေးဟိုတစ်ဖက်တစ်လမ်းအနေမှာကျွန်တော်တို့ဟိုကုညီထောက်ပံ့ရန်ဆိုတဲ့စီစဉ်ချက်ပါတယ်နောက်ဒုတိယချက်ကတော့ကျွန်တော်တို့ generation xyz အကြားမှာစီလုံးညီညွတ်မှုနဲ့အသင်းရဲ့စိတ်ဓာတ်ကိုမြင့်တင်ပေးရန်ဆိုတဲ့အချက်လည်းပါတယ်ပြီးတော့ကျွန်တော်တို့တော်လန်ရေးအတွက်ကိုလိုအပ်တဲ့ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်ဓာတ်ခွန်အားကိုမြင့်တင်ပေးရန်တို့အဓိက၃ချက်ကိုကျွန်တော်တို့ညီမှန်းပြီးတော့မှဒီပွဲကိုကျင်းပခြင်းဖြစ်ပါတယ်အကုန်လုံးကတော့ဟိုဒီမှာလည်းသိတဲ့အတိုင်းပဲလေအကုန်လုံးကဟိုအလုပ်လုပ်ကြတယ်ဒါပေမဲ့ဒီမှာအားလက်တဲ့ကြားတွေကနေပြီးတော့မှသူတို့ရတဲ့ချိန်လေးမှာသူတို့ဘာနဲ့သူတို့လေ့ကျင့်ပြီးတော့မှဟိုအချိန်ရရင်ရတော့လို့ကျင်ပြီးတော့မှဟိုအခုဒီပြိုင်ပွဲကိုဟိုဝင်ရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ
်လန်ဒန်မြို့အနောက်မြောက်ဘက်မှာတည်ရှိတဲ့ Cricket Wood အရက်ကကျောင်းတစ်ကျောင်းရဲ့ဘောလုံးကွင်းကိုငှားပြီးတော့ဂျွန်လ24ရက်စနေနေ့မှာ Revolution Football Cup ဖလားလူဝင်တဲ့ဈေးရောင်းပွဲကိုပြုလုပ်ဖို့စီစဉ်ထားကြပါတယ်ဘောလုံးပွဲတစ်ပွဲကိုမိနစ်30တတ်မှတ်ထားပြီးတော့ရှုံးထွက်စနစ်နဲ့နောက်ဆုံးဖလားကိုလူကြရမှာဖြစ်ပါတယ
်ကျောင်းလေးတစ်ကျောင်းကိုကျွန်တော်တို့ငှားလိုက်ပါတယ်အဲ့ဒီဥစားပေါ့အဲ၈နာရီပေါ့ကျွန်တော်တို့ပွဲကျင်းပခြင်းကျွန်တော်တို့ဒီ၈နာရီကျွန်တော်တို့အပြတ်ငါလိုက်တယ်အဲ့ဒီမှာကျွန်တော်တို့ကပါလေပါမလဲဆိုတော့တစ်ဖက်မှာကျွန်တော်တို့ဒီဟိုဘောလုံးဒီ6တင်ရသူတို့အုပ်စုပတ်လည်ကံပါမယ်တပွဲကိုကျွန်တော်ကနိုင်ဝက်နှုံနံကံပါတယ်တစ်ဖက်မှာကတော့ကျွန်တော်တို့ဒီဟိုဈေးရောင်းမှုပေါ့နော်ဒီဟိုလာတဲ့လူတွေစားတောက်တွေပါလေရောင်းတော့အဖွဲ့ရလဲ10ဘွဲကျွန်တော်တို့သတ်မှတ်ထားပါတယ်မဟုတ်လားရောင်းတဲ့လူတွေကိုကြတော့ကျွန်တော်တို့ကဒီဥစားလာရောင်းတဲ့ဒီစပွဲတေဘယ်တစ်ခုကိုကျွန်တော်တို့ဥစားချက်ချက်ယူပါတယ်ပေါင်းတရားဆိုတရားချချက်ယူပါတယ်ဒါပေမဲ့သူတို့ရတဲ့အကျိုးမြတ်တွေအကုန်လုံးကိုသူတို့ဟိုလူကျင်တဲ့အသင်းအဖွဲ့ကိုသူတို့လူခွင့်ကျွန်တော်တို့ပေးထားပါတယ်ဒီအခုဒီလူအဖွဲ့လူမှုအဖွဲ့စည်းတွေပေါ့နော်အခုမြန်မာပြည်မှာဒုက္ခရောက်နေတဲ့ဒီ refugee တို့ အခုလက်ရှိဟိုပါပေါ့ဒီ CDM သမားတွေနဲ့ပတ်သက်ပြီးမှာသူတို့ကြိုက်တဲ့နေရာကိုသူတို့လုပ်ပေးထားပါတယ်အဲ့ဒါကတော့သူတို့ပိုင်းပေါ့နော်ကျွန်တော်တို့ဟိုပါပေါ့ဒီကျွန်တော်တို့ကတော့ဒီ NUG နဲ့ပတ်သက်တဲ့ CRPH ကသတ်မှတ်ထားတဲ့ဒီ fundraiser အတင်းတွေကိုပဲလုပ်မှာပါ Mama Federation Cup ကတော့ okay
ဘလုံးပွဲမှာအနိုင်ရအတင်းတွေအနေနဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့အဖွဲ့အစည်းတွေကိုရရှိတဲ့စုငွေတွေကိုလှူဒါန်းနိုင်မှာဖြစ်ပါတယ်
ကျွန်တော်တို့ဟိုပထမဆုံးရတဲ့အတင်းအတွက်ဆိုလို့ရှိရင်ဒီပဲပထမဆုံးချန်ပီယံပလာဆုပေးတဲ့ပြင်ကိုရတဲ့ဒီရမုံငွေအားလုံးပေါ့နော်ကျွန်တော်တို့အမျက်စုစုပေါင်းရမုံငွေအားလုံးရဲ့25ရာခိုင်နှုန်းကိုသူတို့လူတန်းခွင့်ပြုပါမယ်ဒုတိယဆုံးရတယ်ဆိုလို့ရှိရင်ဒုတိယဆုံးရတဲ့လူကိုသူတို့စုတစိတ်တင်တဲ့သူသူတို့ရကျွန်တော်တို့ဒီရမုံငွေမှာရရှိတဲ့အမျက်ငွေစုစုပေါင်းရဲ့25ရာခိုင်နှုန်းကိုကျွန်တော်တို့လူတန်းခွင့်ပေးပါမယ်တတိယဆုံးရတဲ့တင်ကိုရမုံငွေအမျက်စုစုပေါင်းရဲ့10ရာခိုင်နှုန်းကိုကျွန်တော်တို့ဒီဟို NUG နဲ့ပတ်သက်တဲ့ဒီအဖွဲ့အစည်းတွေကိုကျွန်တော်တို့တူတန်းခွင့်ပေးပါတယ်အထူးစုအနေနဲ့တော့ကျွန်တော်တို့ကိုအတွင်းအများဆုံးနဲ့ဒီကိုရမအကောင်ဆုံးစုကိုကျွန်တော်တို့ပေးဆက်ပါမယ်အမြတ်ငွေစုစုပေါင်းကျန်တဲ့90ရာခိုင်နှုန်းကို UK အခြေစိုက်ဒီ CRPH မှာအတိမပြုထားတဲ့ fundraiser အတင်းများကိုကျွန်တော်တို့ကချိုးကြကျွန်တော်တို့ကလှူဒါန်းသွားမှာဖြစ်ပါတယ်
ဘောလုံးပွဲနဲ့ဈေးရောင်းပွဲလာကြမဲ့ပရိသတ်တွေအနေနဲ့လက်မှတ်ဝယ်စရာမလိုပါဘူး။စေတနာရှိသလောက်ရန်ပုံငွေထည့်ဝင်ကြဖို့ပဲပွဲစီစဉ်သူတွေကပန်ကြားထားပါရဲ။လန်ဒန်မြို့မှာပထမဆုံးကျင်းပတဲ့တိုင်းသားလူမျိုးစုံဘောလုံးပွဲအောင်မြင်တဲ့ဆိုရင်နောက်မှလည်းအာကစားနီမျိုးစုံရန်ပုံငွေရှာပွဲတွေကျင်းပသွားမယ်လို့ပွဲစီစဉ်သူကိုနန္ဒကပြောပါရဲ
။ Burma Revolution Cup ပြီးဆုံးသွားလို့ရှိရင်ကျွန်တော်တို့ဒါအချင်းတွေတစ်ချက်ဆောင်ကြည့်ပြီးတာနဲ့အောင်မြင်တယ်ဟိုပြီးတော့ကျွန်တော်တို့ဟိုအားရတယ်ဆိုလို့ရှိရင်နောက်ဆက်တွဲမှာကျွန်တော်တို့ပွဲပေါ့နော်ဟိုတတ်မှတ်ထားတာဒီဘောလုံးပွဲမှာမဟုတ်ဘူးကျွန်တော်တို့ချက်တောင်းတန်းနစ်ဒီပြီးတော့ဒီမြမရိုးရာကစားအကစားနဲ့ပတ်သက်တဲ့ဟာမျိုးလေးတွေကျွန်တော်တို့ကျင်းပဖို့အစီအစဉ်လေးတွေကျွန်တော်တို့လုပ်ထားပါတယ်ခင်ဗျာဟုတ
်လန်ဒန်မြို့မှာ Burma Revolution Football Cup ဘောလုံးပွဲကျင်းပဖို့စီစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်လက်မခံချတဲ့ဗြိတိန်ရောက်မြန်မာပြည်သူတွေကတတ်နိုင်တဲ့နေလန့်တွေနဲ့ပြည်ရင်းကဒီမိုကရေစီရရှိအောင်ကြိုးပမ်းနေကြသူတွေကိုအားပေးနေကြတာဖြစ်ပါရဲ့ရှင်ကျမဆုမြတ်ပါပ
ါတရင်ဘတ်ဆင်ကနာရီကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနေခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24.50 50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းအချင်းချုပ်ကိုမတ်အင်ချင်းနိုင်ကပြောပြပေးပါမယ်ရှင
်။မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လှတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူခွင့်ရေးကာဝယ်သူတွေဟာပြစ်မှတ်ထားဖိနှိပ်ခံနေရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမှုပြင်းထန်တဲ့တုံ့ပြန်မှုတွေလှုံ့ဆော်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလူခွင့်ရေးနဲ့ဒီကာဝယ်ဆောက်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Maryလော်လော်ရုမနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုဆန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ခံခဲ့ရပြီးတဲ့နောက်မဖြစ်မနေပုံအောင်ရှောင်တိန်နေရတယ်လို့ဖော်ပြထားပါရဲ့ရှင်။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်မြမအာဇာနီနေ့အထိမ်းအမှတ်အမေရိကန်နဲ့ဗြိတိန်တန်ယုံတွေကနေကြေညာချက်အသီးသီးထုတ်ပြန်ခဲ့ကြပါရယ်မြန်မာနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်9ဦးကိုဂုဏ်ပြုကြောင်းနဲ့အလားတူဆရာနာသိမ့်မှုကိုဆန့်ကျင်တဲ့နှွေဦးတော်လန်ရေးမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအားလုံးကိုအမှတ်ရဂုဏ်ပြုကြောင်းတန်ယုံနှယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလှိုင်းကြီးမြင့်တက်လာမှုနဲ့အတူလူသေအလောင်းတွေအစမတန်များပြားလာနေတာကြောင့်နာရီးကူညီတဲ့စေနာဝန်ထမ်းတွေအတွက်မနိုင်ဝင်ထမ်းနေရတဲ့အခြေအနေရောက်ရှိနေပါတယ်။စစ်ကောင်စီလက်အောက်နိုင်ငံတော်ဝန်ဆေးရုံတွေမှာဒီမိုကရေစီရေးထောက်ခံတဲ့ကျန်းမာရေးလှုပ်သားဆရာဝန်တွေသူနာပြုတွေကိမဲ့နေပြီးတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာနေတဲ့အတွက်နေအိမ်တွေမှာသေဆုံးနေတဲ့ကိုဗစ်လူနာအလောင်းတွေကိုနာရီးကူညီသူတွေဟာတအိမ်တက်ဆင်းကောက်ယူနေကြရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တားမြစ်ကန့်သက်ချက်တွေကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတနင်္လာနေ့မှာစတင်ရုပ်သိမ်းလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ကအခုလိုကန့်သက်ချက်တွေရုပ်သိမ်းလိုက်ပေမဲ့ကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲသစ်ဟာဗြိတိန်အပါအဝင်ဥရောပနဲ့အာရှဒေသတချို့မှာကူးစက်ပြန့်နှံ့လာနေပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်အင်ဂျင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်
ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျိုနာခမ်းမစ်နဲ့ဒရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီစနေရီအထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်တွေကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပ်ပြီးရောဂါရန်ကနေကင်းဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပြည့်နားဆင်ကြတဲ့အတွက်ကျမတို့ VOE ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ
This program.